ယူကရိန်းတပ်တွေဟာစနေနေ့မှာရုရှားတန်ကြပ်ကကားတွေအပြည့်စည်းပုံတွေနဲ့ပြည်နေတဲ့မြို့တော်ကီယက်မြောက်ပိုင်းကနေရာအတော်များများကိုပြန်ပြီးသိမ်းယူနေပါတယ်။ယူကရိန်းအရှေ့ပိုင်းမှာဆက်စင်တွေကိုအာရုံစိုက်ဖို့အတွက်ကီယက်ဝန်ကျင်မှာစီရေလျှော့ချမယ်လို့ရုရှားကကြေညာခဲ့တဲ့ပြီးခဲ့တဲ့ဒသင်းဘက်ကစပြီးဒီမြောက်ပိုင်းဒေသတစ်လွှာကမြို့ရွာပေါင်း30ကျော်ကိုယူကရိန်းတပ်တွေပြန်ပြီးသိမ်းပိုင်ဆိုင်ခဲ့တယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီရဲ့အကြံပေးကပြောပါတယ်။ယူကရိန်းကိုထိုးစစ်ဆတဲ့နဲ့ပထမနေ့ကစပြီးတိုက်ပွဲတွေဖြစ်ပွားနေတဲ့ကီယက်အနောက်မြောက်စင်ချေဘုံရက်ကဟော့စတိုမဲလ်ဈေးစိတ်ကနေရုရှားတပ်တွေထွက်ခွာသွားပြီလို့ဗြိတိန်စစ်ထောက်လိုင်းကပြောပါတယ်။အရှေ့ပိုင်းမှာတော့မော်ရီပိုစိတ်ကမ်းမြို့ကဒေးလူရကိုထွက်ပြေးဖို့အတွက်ကြိုးစားနေတဲ့ဒေသခံတွေကိုချက်ချင်းကြီးတပ်ဖွဲ့ရင်တန်းကကဲထုတ်ဖို့အတွက်ကြိုးစားနေပါတယ်။ရုရှားတွေကငင်းငယ်ညှိနှိုင်းမှုအတွက်အစုသဘောဆောင်တာပြသတဲ့အနေနဲ့ကီယက်ဝန်ကျင်ကရုရှားတပ်တွေကိုရုတ်သိမ်းချောင်းပြောပေမဲ့ယူကရိန်းရဲ့သူ့မဟာမိတ်တွေတက်ကတော့ရုရှားတပ်တွေဟာဆုံးရှုံးမှုတိတ်ကိုကြီးမားတဲ့အတွက်တိုက်ရင်အားပြန်စုစည်းနေရတာသာဖြစ်ကြောင်းပြောပါတယ်။ပိုဟမ်မင်းယူဖန်ဆစ်ကတော့အာနာစင်တချို့ဟာအမျိုးသားရေးအတွက်ဆိုရဲခေတ်နောက်ပြန်ဆွဲနေတဲ့ဒေခွန်နဲ့ရန်ပြုတ်တိုက်ခိုက်နေတာတွေ့ရတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကိုတိုက်ရိုက်နိုင်မယ်ထုတ်မပြောဘဲဝေဖန်ခဲ့ပါတယ်။